မင်္ဂလာပါခင်ဗျာစူဇန်လီလာဥဥကုကုလိုကဘာကနေကြိုဆိုလိုက်ပါတယ်ခင်ဗျာဒီနေ့ episode ကတော့ special episode တစ်ခုဖြစ်ပါတယ်ဟုတ်လဲဆိုတော့2020 September 9ရက်နေ့ကစတင်ခဲ့တဲ့ကျွန်တော်တို့သိပ္ပံ app ကပြီးခဲ့တဲ့ဇာတာပတိနေ့ကပဲဒီနေ့ပြည်သွားဖြစ်ပါတယ်ဒါကြောင့်ဒီနေ့ episode မှာတော့ဥဥနဲ့ကုကုတို့ကသိပ္ပံ app တစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်သိပ္ပံ app အဖွဲ့သားတွေနဲ့တွေ့ဆုံစကားပြောဖြစ်ခဲ့ကြပါတယ်ဒါအပြင်သိပ္ပံ app မှာတက်ခဲ့မှုတဲ့ပတ္တနိမိတွေရဲ့ပြောစကားတွေကိုလည်းဒီ episode လေးမှာထည့်ထားပေးပါတယ်။ကဲဒါဆိုရင်ဒီနှစ်ပြည့် special episode လေးကိုအားလုံးတူတူနားထောင်ကြည့်လိုက်ကြရအောင်
။ကိုကိုရေအခုတော့ဘာလို့ဖြစ်လဲ။ဦးကတော့ဒီအပိုင်း computer science နဲ့ပတ်သက်တာတွေစိတ်ဝင်စားလို့လေ့လာဖြစ်တယ်
။ဟုတ်လား။ကောင်းတာပေါ့ဦးရဲ့။အော်ဒါနဲ့ computer science ကိုအခမဲ့သင်ကြားပေးနေတဲ့သိပ္ပံ hub ဆိုတဲ့အကြောင်းဦးသိရမလား
။ကြားဘူးရေ။ဒီ paper page ကတင်တာတွေကိုအမြင်နဲ့လိုက်ကြည့်ဖြစ်တယ်။သူတို့ဟိုတလောပဲတနည်းပြေတော့ပါလား
။ဟုတ်တယ်လေ။ဦးက paper hub အကြောင်းစိတ်ဝင်စားရဲဆိုလို့ရှိရင်ကိုကိုရဲ့အတိအကိုတယောက်က paper hub ကိုစပြီးတော့တည်ထောင်ခဲ့တဲ့သူတွေကတယောက်ဆိုတော့သူ့ကိုမေးပေးလို့ရတယ်
။အော်ဟုတ်လား။အစီအစဉ်လိုက်တာ။ဦးလည်း paper hub နဲ့ပတ်သက်ပြီးတော့မေးချင်တာရှိတယ
်။ဒါဆိုရင်အခုကိုစာနီကိုဖုန်းဆက်ပြီးတော့မေးလိုက်မယ်လေ။ဦးကလည်းသိချင်တာရင်တစ်ခါမေးလို့ရတာပေါ့။Hello ကိုစနီလာကိုကိုပ
ါ哦 Hello ကိုကိုမတွေ့ရအောင်ကြာပြီเนาะဘာကိစ္စရှိလို့တော့ထူးထူးဆန်းဆန်းဖုန်းတွေပါဆက်လို့ပါလား
အခုပဲကိုကိုတငယ်ချင်းနဲ့ကိုကိုစကားတွေပြောနေနေ तू อ่ะသိပ္ပံ hub အကြောင်းကိုစိတ်ဝင်စားတယ်ဆိုလို့ तू သိချင်တာရင်မေးလို့ရအောင်ဖုန်းဆက်လိုက်တာ
哦ကြားရလीမေးချင်တာမေးလी
အာဒါဆိုရင်ဦးအရင်မေးမယ်เนาะရှင်ဆုံးသိပ္ပံ hub တနည်းပြည့်သွားတယ်တော့Congratulations ပါကိုစားနေရေပို့မေးချင်တာကိုအနေနဲ့တိပ္ပံဟတ်ကိုဘယ်လိုမျိုးစတင်ခဲ့လဲဆိုတော့ပြောပြပေးပါဦ
းတိပ္ပံဟတ်လို့ပြောရင်အဓိကကတော့ computer တိပ္ပံလို့ခေါ်ရဲ computer science နဲ့တွဲနေကြမှာထင်တယ် American လို့ခြားနိုင်ငံတွေမှာဆိုရင်ကိုတို့ computer science ကိုအစိုးရတင်ရဲထည့်ပြီးတော့ကျောင်းတွေမှာသင်ပေးကြရလीကိုတို့လည်းမြန်မာနိုင်ငံမှာအဲ့လိုမျိုးဖြစ်စေချင်တာပေါ့ဘာသာ computer science ကိုသင်ပေးချင်တာလဲဆိုတော့နားကမှာဆိုရင်ဒူရိုင်းနီပါကဒီပညာကိုအသုံးချရဖို့လိုလာပါလေဒီတော့ play တွေက computer science စဉ်းစားပွဲအခါသူတို့ကြီးလာရင်ဒီပညာကိုအကျိုးရှိရှိအသုံးချတတ်အောင်မကဘဲနဲ့သူတို့ကိုယ်တိုင်ဒီပညာအသက်တွေကိုတီထွင်ဖန်တီးတဲ့သူတွေဖြစ်လာနေတာပေါ့ပြီးတော့ကိုကဒီပညာသမားမဟုတ်ဘဲနဲ့ဆရာဝန်တို့ engineer တို့ပကြီးဆရာတို့ဆိုတော်တို့ဒီလိုမျိုးဘာပဲလုပ်ချင်ချင်အသုံးဝင်မယ်ကျိုးကျောင်းဆက်ဆက်စဉ်းစားတွေးခေါ်ရတဲ့အရေးအတွေးတွေကိုလည်း computer science ရင်းနဲ့ရနိုင်တယ်လေ။ဒါကြောင့်လည်းအကိုတို့ကမြန်မာနိုင်ငံကကလေးငယ်တွေအတွက် basic computer science ကိုအခမဲ့သင်ပေးခြင်းနဲ့ဆိုပြီးတော့သိပ္ပံဟတ်ကိုစတင်ခဲ့တာပေါ့
။ကလေးတွေကို computer science free သင်ပေးရတာတကယ်ကိုကောင်းတဲ့ရည်ရွယ်ချက်ပဲနော်။ဒါဆိုရင်ဒီတစ်နှစ်အတွင်းမှာသိပ္ပံဟတ်ကနေပြီးတော့ဘာလုပ်ပေးခဲ့ပြီလဲ
။အကိုတို့စတင်ခဲ့တဲ့2020 September 9ရက်နေ့ကနေပြီးတော့အခုအထိတနည်းအတွင်းမှာဆိုရင်ကလင်းငယ်ပေါင်း1000ကျော်ကိုအခြေခံကွန်ပျူတာ science သင်ပေးနိုင်ခဲ့ပါတယ်။ဒါကတော့အကိုတို့ဂုဏ်ယူဆုံးပေါ့။ပြီးတော့ Codox ဆိုတဲ့ကလေးတွေအတွက်အခမဲ့ကွန်ပျူတာ science ပညာရေးကိုပေါ်ဆောင်ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုနဲ့လည်းအကိုတို့ချိတ်ဆက်နိုင်ခဲ့တယ်။ပြီးရင်အခြေခံပညာနဲ့အစိမ့်ပညာကဆရာဆရာမတွေကိုလည်းကလေးတွေကိုကွန်ပျူတာ science ဘယ်လိုသင်ပေးရမလဲဆိုတာကိုပြန်ဝင်မြပေးနေကြတယ်လည်းလုပ်နေပါတယ်။နောက်တစ်ခုကတော့အကိုရောရဲ့ Facebook page ကနေပြီးတော့ကလေးတွေမိဘတွေအကျိုးရှိစေမယ့်အကြောင်းအရာတွေဆွေးနွေးပွဲတွေပြိုင်ပွဲတွေကိုလည်းလုပ်ပေးနိုင်ခဲ့ပါတယ်
။ခုခုလည်းသိချင်တာတခုရှိရယ်။နောက်လာမယ့်နှစ်တွေမှာရောသိပ္ပံ hub အနေနဲ့ဘာတွေဆက်လုပ်ဖို့စီစဉ်ထားလဲ
။ကိုရောလောလောဆယ်အခြေအနေတွေကြောင့် online ကနေပဲစာသင်တာတွေပညာပေးတာတွေလုပ်လို့ရနေပြီမြင့်။နောက်ဆိုရင်တော့အပြင်မှာပါဒီလိုတွေလုပ်ပေးချင်တာပေါ့။ပြီးတော့အခုဆိုရင်ရန်ကုန်ကအကြောင်းသားကျောင်းသူတွေများနေပြီမြင်တခြားတနေသားကြီးပြည်နယ်ကအကြောင်းသားကျောင်းသူတွေနေနေသေးတော့သူတို့လည်းအများကြီးပေါင်လာနိုင်အောင်ကြိုးစားချင်ပါသေးတယ်။ကလေးတွေက computer science သင်ချင်ပေမဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေမရှိတဲ့နေရာတွေမှာလည်းလိုအပ်တာတွေကိုယ်ကြီးထောက်ပံ့နိုင်ဖို့လည်းလုပ်ချင်ပါသေးတယ်။ဦးဦးရောကုကုရောလိုကလေးတွေအတွက်ပျော်စရာစိတ်ဝင်စားစရာပညာပေးဖော်ပြရေးစီစဉ်တွေလုပ်ကြမယ်ဆိုပြီးတော့စီစဉ်ထားတာတွေလည်းအများကြီးရှိပါသေးတယ်။အဓိကကတော့အပေါ်တို့မြန်မာနိုင်ငံကကလေးငယ်တွေအတွက်အခုထပ်ပို့ပြီးအကျိုးပြုနိုင်အောင်ဆက်ပြီးလုပ်သွားဖို့ရှိပါတယ
်။ဒါဆိုရင်တော့တိပ္ပံဟတ်ရဲ့အကြောင်းကိုဦးအချင်းချင်းသိသွားပြီ။ဒီတော့တိပ္ပံဟတ်ကဒီလိုမျိုးကလေးတွေကိုအများကြီးစာသင်နိုင်အောင်နောက်ကွယ်မှာဘယ်လိုလုပ်လို့ကြတယ်ဆိုတော့သိချင်တယ
်။ဟောဟုတ်ပြီလေ။အဲ့ဒါကတော့အပေါ်တို့ရဲ့ operation department ကဒီမမကိုမေးလို့ရပါတယ်။
ဟုတ်ကဲ့ပါအခုလိုဦးနဲ့ကိုကူနှစ်ယောက်လုံးသိကျင်တာမှန်သမျှကိုအချိန်ပေးပြီးတော့ဖြည့်ပေးတာကျေးဇူးတော့ကိုစားနေ
ဟုတ်ကဲ့ရပါတယ်ဗျာဒါဆိုရင်တော့ဘိုက်ဘိုင်
ဘယ်ဆိုင်မင်္ဂလာပ
ါမင်္ဂလာပါအခုရေ
ဒါဆိုရင်အမကုကုတချမ်းတော့ကျွန်တော်တို့မိတ်ဆက်ပေးပ
ါကဲအခုရေအမကသိပ္ပံဟပ်ရဲ့ operation department ကတူတူကိုခေါ်ပါတယ်
သိပ္ပဟကတင်းပြည့်သွားပြီဆိုတော့ဒီတနေ့အတွင်းမှာသိပ္ပဟကိုဘယ်လိုမျိုးလည်ပတ်ခဲ့ချင်လဲဆိုတော့ပြောပြပါအောင်ပ
ါမိုင်းကမနစ်ကဒီလိုဆက်တင်ပါအချိန်မှာသိပ္ပဟစခဲ့ရောဆိုရင်အခုလိုမျိုး volunteer တွေအများကြီးလည်းမရှိသေးဘူး department တွေအများကြီးနဲ့လည်းမဟုတ်သေးဘူးအဖွဲ့တွေတတလေးကိုဖြစ်တဲ့ content development media creation operation နဲ့ social media team ဆိုပြီးတော့ team လေးကိုပဲရှိခဲ့တယ်2021 January လောက်မှာတော့ researcher ပြန်လုပ်ပြီးတဲ့အခါ department 6ခုအနေနဲ့ဆက်ပြီးတော့ run လာခဲ့တယ်Academic, Creative, Marketing and PR, Operations and Asia, Platform Development and Strategic Planning Department ဆိုပြီးတော့ဖြစ်လာခဲ့တယ်။အမတို့သိပ္ပံဟပ်စခဲ့ကကိုဗစ် -19 ကာလထဲမှာစခဲ့ရဆိုတော့အကောင်လုံးကတော့ work from home ပဲပေါ့နော်။ပြီးတော့ non-profit social enterprise ဖြစ်တဲ့အတွက်လည်းအကောင်လုံးက volunteer တွေရဲ့စုပေါင်းအင်အားတွေနဲ့ပဲတစ်နှစ်ပတ်လုံးတည်းပတ်ခဲ့ရပါ
။ဒါဆိုရင် department တွေကအများကြီးပဲနော်။ဒီ department တစ်ခုချင်းစီမှာဘာလို့လဲဆိုတော့ပြောပြလို့ရလား။
မြန်မာနိုင်ငံမှာရှိရဲ့ဘူးလိုကျောင်းသားကျောင်းသူအရွယ်လေးတွေကိုကွန်ပျူတာ science နဲ့ပတ်သက်ပြီးတော့သင်ကြားပေးနေရဆိုတော့ဒီမှာက academic department ကတော့အဓိကအကြဆုံးပေါ့နော်။ဖလေးတွေကိုစာတင်ပေးရမယ့် curriculum တွေပြင်ဆင်ရတဲ့အပိုင်းတွေစာတင်ပေးရတယ်ဆိုလို့ရှိရင်ဒီ department ကနေလုပ်ပေး။နောက် marketing and PR ဆိုတဲ့ department ကတော့သိပ္ပံ hub ကိုလူတွေပိုသိလာအောင် social media တွေမှာ awareness promotion ပိုင်းတွေတခြားဖွဲ့စည်းရေးနဲ့ချိတ်ဆက်ပြီးတော့သိပ္ပံ hub အနေနဲ့ကူညီဆောင်ရွက်ပေးနိုင်တာတွေကိုလှုပ်ဆောင်ပေးတယ်။ဒါပြင်သိပ္ပံဟပ်ကနေကျင်းပပေးရပွဲရရှိရဆိုလို့ရှိရင်လည်းဒီ department ကနေပဲတာဝန်ယူဆောင်ရွက်ပေးရ။နောက်တစ်ခုကအမတို့ရဲ့ operations and asia department ပေါ့နော်။ဒီ department ကတော့သိပ္ပံဟပ်တစ်ခုလုံးမှရှိတဲ့ department နေကြမှာလိုအပ်တဲ့နေရာတွေကနေ supporting လုပ်ပေးရ။ volunteer တွေ recruitment လုပ်တဲ့အပိုင်းတွေ performance checking အပိုင်းတွေကိုလည်းလုပ်ဆောင်ပေးရ။အပြင်အမတို့စီမှာကလေးတွေတက်တင်တန်းနေဖွင့်တဲ့အခါ registration အပိုင်းနဲ့ technical supporting အပိုင်းတွေကိုလည်းတာဝန်ယူပေးရတယ်။နောက် department တစ်ခုဖြစ်တဲ့ platform development department ကတော့သိပ္ပံ hub ရဲ့ internet department တစ်ခုလို့လည်းပြောလို့ရတယ်။အခုသိပ္ပံဦးဦးကသိပ္ပံ hub.com ဆိုတဲ့ website ကို browser မှာရှာကြည့်ရင်တွေ့ရလိမ့်မယ်။ဒီ website ကြီးတစ်ခုလုံးကို platform development department ကဖန်တီးပေးထားတာပါ။နောက်ဆုံး department ဖြစ်တဲ့ strategic planning department ကတော့သိပ္ပံ hub တစ်ခုလုံးရေရှည်မှာစနစ်တကျနဲ့တည်တံ့နိုင်အောင်ဘယ်လိုဆောင်ရွက်ရမလဲ။အပြည်ပြည်ဆိုင်ရာဖွဲ့စည်းရေးနဲ့ဘယ်လိုချိတ်ဆက်ပြီးကောင်းမွန်အောင်လုပ်ဆောင်နိုင်မလဲဆိုရက်ဒီပြည်ပကြကြစီစဉ်ဆောင်ရွက်ရတဲ့အပိုင်းတွေကိုတာဝန်ယူပေးရတယ်။
အဲ့ဆိုရင်ကလေးတွေကိုစတင်ပြရတာကိုသိပ္ပံကတခြားအများကြီးလည်းလုပ်တာပေါ့နော်လူမျိုးလုပ်နေရင်လည်းပေါ့အမတ်တရရောရှိခဲ့တာရှိခဲ့ရင်ပြောပြပါအောင်ကျွန်တော
်တနည်းဆိုရင်အချိန်ကာလမှာတော့အမတ်တရတွေကတော့အများကြီးပုံဥရဲ့အလုပ်တွေပြီးတော့လောက်ပေါ်ကင်ဖက်အကိုရင်မိုင်နဲ့စကားတွေပြန်ပြောတဲ့အခါကိုတိတ်ကြုံခဲ့ရတဲ့အဖြစ်ပြက်လေးတွေကိုပြန်ရှင်းခဲ့ရတယ်ကတော့အမတ်တရအမတ်တရဖြစ်ဆုံးပါပဲ
ဘုလိုမျိုးအများကြီးဖြစ်ကြသေးလို့ကျေးဇူးတင်ပါတယ်မတ်တရနောက်ပြောလေတာအဓိကအခြေဆုံးဖြစ်တဲ့ academic department ကသင်ကြားပေးနေတဲ့ဆရာဆရာမတွေကိုလည်းမြင်ရကျင်တာလေးရှိတယ်။အာအဲ့ဒါတော့ကိုအောင်မေးလို့ရတာမသိ
ဘူး။ဒီအဲ့ဆိုအမဆရာမကိုဖုန်းပေးလိုက်မယ်နော်
။ဒီပါ
။ Hello ။သိပ္ပံဟပ်ရဲ့ academic team ကဆရာမလားရှင
့်။ဟုတ်ပါရဲ့
။ဆရာမရေမင်္ဂလာပါ။ဦးနဲ့ကုကုပါရှင့်။သိပ္ပံဟပ်နဲ့ပတ်သက်ပြီးတော့မေးချင်တာလေးရှိလို့ပါဆရာမအကြောင်းလေးကိုတစ်ချက်လောက်မေးဆက်ပေးပါအောင်နော
်မင်္ဂလာပါဖန်လို့ခေါ်ပါရဲ့သိပ္ပံဟပ်ရဲ့ academic department မှာတာဝန်ယူနေပါရဲ
့ဟုတ်ကဲ့ပါပထမဆုံးအနေနဲ့သိပ္ပံဟပ်ရဲ့ဒီတစ်နှစ်အတွင်းမှာဆရာမကဘယ်လိုတာဝန်တွေယူခဲ့ရလဲမသိဘူ
းသိပ္ပံဟပ်ရဲ့တစ်နှစ်အတွင်းမှာဒီတရားရေးပိုင်းတွေပေါ့အဓိကတာဝန်ယူခဲ့ရပါတယ
်ဆရာမအနေနဲ့အတန်းထဲမှာရောကလေးနဲ့စာတင်တဲ့အခါမှာဘလို့အမှတ်တရလေးရှိခဲ့လဲ
။အာကလေးကိုစာတင်ပြရတာအရင်ကိုပြောဖို့ပါလေ။ဒီ brand ကိုယ်ဝန်ကလည်းအကြောင်းတွေပဲဆိုတော့သူ့အတွက်ကိုယ်ရကတနေချင်းလို့ရောဆင်မလို့ရောပို့ပြီးတော့ညီညီကျရဲ့အမှတ်တရရတယ်အများကြီးပဲပေါ့နော်။အချင်းချင်းလက်တာလေးပေးကြရဲ့ပုံဆွဲပေးကြရဲ့နဲ့ပေါ့နော်။ကလေးစီကချစ်ခင်ရတဲ့ခက်သားချင်တာအရင်ကိုညွှန်ချရပါမယ်။တချို့ကို sharing လုပ်ပေးလိုက်တဲ့တင်ငန်းစာရေးဒါအပြင်ကွန်ပျူတာ science နဲ့ပတ်သက်တဲ့ project တွေပါလုပ်ချင်လို့ထပ်ပြီးစာရင်းမေးလာကြတဲ့အခါကြီးရှိတယ်။အဲ့ခါကြီးကျတော့လည်းသင်ပေးလိုက်တဲ့သင်ခန်းစာရုပ်ထပ်ပြီး apply လုပ်လိုက်နိုင်ကြတဲ့အတွက်ကြောင့်ပို့ပြီးတော့လည်းဝန်သားရဲ့PTC ရဲ့အမှတ်တရကြီးရှိခဲ့ပါတယ်
။ဟုတ်ကဲ့ပါ။နောက်တစ်ခုသိချင်တာကတော့ဒီကွန်ပျူတာ science သင်ခန်းစာတွေကိုဒီ online learning နဲ့သင်ပေးရတာဆိုတော့ဒီလိုသင်ပေးရတဲ့အချိန်မှာအခက်အခဲကြီးရှိခဲ့လား။ဘလို့အခက်အခဲမျိုးကြီးရှိလဲပြောပြပေးပါဦး။
Okay, adika jong a jao connection ma kaung na yi di technical issues de paw no. Opportunity tin cha a phit de twa jao di kle ba ka ayon lwe na yi tiao de li nau cha chan kya myo yi shi da be me. Di taip ban ha ma ko bai kle di chwe no. Tacha sai won sa paw kaung ne activity ko ti che ga sai shi lai shi ne tiao chin twa paw bi ya myo chi chi ma ma a khat khe lo ma shi paw sha.
အခုလိုမျိုးကုကုသိကျင်တာတွေကိုအတင်းကြပ်ဖြေကြပေးရဲ့အတွက်ကျေးဇူးတင်ပါတယ်နော်
။ရပါတယ်ကုကုနဲ့ဥယျာဉ်တက်တာ
။ကုကုရေဆော့ဆော့ပြောတဲ့ပုံရဆိုရင်ပိပဟာမှာစတင်ရပြောစရာကြီးပဲနော်။စာရည်ပဲတင်ရအောင်ပဲနဲ့တငယ်ချင်းတွေလည်းရပြီးအမှတ်ကြရရင်အများကြီးရပါပါနော်
။ဟုတ်တယ်နော်။ကုကုမှာဒီတင်နာဝန်တက်ဖို့ရတငယ်ချင်းလေးတွေလည်းရှိရလေ။သူတို့သိပ္ပံဟပ်မှာတက်ခဲ့တဲ့အကြောင်းပြောပြဖို့ရဗီဒီယိုလေးရရှိရဲ့။ဒါလေးကြည့်လိုက်ကြရအောင်
။စဉ်းကြည့်မယ်လေ
။တိပ္ပံဟပ်ဟိုလိုမျိုးတယောက်ခွင့်ရအောင်လုပ်ကြပါပေါ့လိုမျိုး။အေးကိုကြည့်လိုက်ရင်ဗာလိုက်မရွေးရွေးကွန်ပျူတာဆိုတာအရေးကြီးရဲ့တော့ကွန်ပျူတာ science ဘက်ကိုလည်းသိရဖို့လိုအပ်တယ်။ပြီးတော့တိပ္ပံဟပ်ကလည်းနားမလည်လို့ရှင်လည်းတခြားလေးဟိုတခြားကိုချင်းပြပြောနားလည်ကြည့်လည်းရှင်းပြပြီးစိတ်ရှိတယ်။
အဲမှာဟိုအလုပ်တစ်ခုကို step by step သွားတာကြီးတော့ဟိုက error မှာအမရှာတွေဟာဒီ event ဖြစ်ပြတဲ့ခုပေါ့နော်ဟိုကဒီက click ကနေပြီးတော့ mouse ကနေပြီးတော့ဒီ button လေးကိုနှိပ်နေပြီးဘယ်လိုလုံးလုံးတယ်ဘယ်လိုလုံးလုံးတယ်တင်ပြ။
ပထမဆုံး blocking အပိုင်းနဲ့တင်ယူလိုက်ရတယ်ပြီးရင် debugging နဲ့တင်ယူရတယ်အာပြီးရင် events တွေနဲ့ comment တို့ comments တို့အဲ့ကုန်တင်ရပါတယ်
အတွေ့အကြုံတွေအများကြီးရပါတယ်။နောက်အရညာသစ်တွေလည်းရပါတယ်။ဒီမျိုးဟိုဘူးဆိုပြောရင်ဂိမ်းကိုဘယ်လိုတီထွင်အောင်လဲမသိဘူးပေါ့။အခုဒီမှာ Star Wars game တို့ဒီလိုမျိုးလေအဲဒီ Basketball game တို့အဲ့ဒီဟာတွေကိုအမအဲ့ဒီဟာတွေကနေပြီးသားဘယ်လိုဂိမ်းကိုတီထွင်ရလဲဘယ်လိုရလဲဘယ်လိုသွားရလဲဆိုတာအဲ့ဒီအတွေ့အကြုံတွေရပါပါတယ်
။ကဲဒီလောက်ဆိုရင်တော့အခုလည်းသိပ္ပံဟပ်အကြောင်းတော်တော်တော်သိသွားရခြင်းနဲ
့ဟုတ်တာပေါ့လူမျိုးလုံအပ်တဲ့ပညာရေးတွေကိုအခမဲ့တင် जा ပြီးငယ်သိပ္ပံဟပ်လိုကြောင်းရှိတာအိုးလိုကဘာကြီးတို့လည်းအရန်ကောင်းတယ်နော်ဒီထက်မှကလည်းကလေးတွေကိုကွန်ပျူတာ science နဲ့ပို့ပြီးရင်းနှီးလာအောင်လုပ်ပေးနိုင်တယ်လို့လည်းအိုးကယုံကြည်တယ်ဒါဆိုရင်သိပ္ပံဟပ်မှာသင်တန်းတွေပြန်ဖွင့်ပြီးဆိုတော့အိုးကတော့သွားပြီးတော့ရှောက်တော့ခုရောအိုးနဲ့လိုက်တက်အောင
်ကျွန်တော်တို့သိပ္ပံဟပ်အနေနဲ့ဒီတစ်နှစ်အတွင်းမှာ volunteer 200ကျော်နဲ့ကလေးအယောက်1000ကျော်ကိုကွန်ပျူတာသိပ္ပံသဘောတရားတွေသင်ကြားပေးနိုင်ခဲ့ပါတယ်ဒါအပြင်တိပ္ပံ Institute နဲ့ဈေးကွက် Academy တို့ကိုလည်းထပ်ပွားဖွင့်လှစ်နိုင်ခဲ့ပါတယ်။နောက်ထပ်လည်းကလေးရေတို့ထပ်ပြီးစူးစမ်းတောင်းအောင်မှာမှအပိတ်ကူညီပေးကြပါဦးခင်ဗျာ။နောက်ပတ်ရဲ့ Podcast ကိုလည်းစောင့်မျှော်နားထောင်ပေးကြပါအောင်နော်။တိပ္ပံဟပ်အဖွဲ့ဝင်တွေ၊ကူညီထောက်ပံ့ပေးကြသူတွေနဲ့တာတာမီမီတွေ၊မိဘတွေအားလုံးကိုတိပ္ပံဟပ်မှကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။